င်္ဂလာပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဦးဆုံး VOE Facebook စာမျက်နှာပေါ်မှာ review မှတ်ချက်တို့လေးတွေရေးလာကြတဲ့တော်ရရှင်တွေရဲ့စာတို့လေးတွေကိုဖော်ပြပေးခြင်းပါတယ်။ဥချော်တက်ဦးဆိုတဲ့တော်ရရှင်ကတော့ VOE အမြဲတမ်းအားပေးနေပါတယ်။ VOE ရဲ့သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေတဲ့အတွက်ကျေးဇူးတင်ပါတယ်။ဆိုပြီးတော့ကျွန်တော်တို့ကိုလာပြီးချီးကျူးထားတာပါ။ခင်တန်းဆိုတဲ့တော်ရရှင်ကလည်း VOE ကထုတ်လွှင့်ချက်တွေကအတိအမြန်တိုးပွားစေလို့ကျေးဇူးပါတဲ့။ဟုတ်ကဲ့ဝမ်းသာပါတယ်။တင်မြင့်ဆိုတဲ့တော်ရရှင်ကတော့အဲသူကအင်္ဂလိပ်လိုရေးထားတာပါသူရေးထားတာပြန်ပြောရမယ်ဆိုရင်တော့သတင်းတွေကိုအချိန်နဲ့တပြေးညီနောက်ပြီးတော့သတင်းတွေကိုစုံစုံလင်လင်ဖော်ပြပေးတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နေ့စဉ်နားထောင်ဖို့အတွက် VOE ကထိုက်တန်ပါတယ်လို့ရေးလာပါတယ် VOE ရဲ့ထုတ်လွှင့်ချက်တွေအောက်မှာလာရေးတဲ့သောရရှင်တချို့တွေမှာတော့လွင်ဆူတဲ့သောရရှင်ကကျန်းမာရေးသုတများစွာရရှိရတဲ့အတွက်ကျေးဇူးပါတဲ့အခုတလောကမ္ဘာမှာကြောက်လန့်နေကြတဲ့ကိုရိုနာဗိုင်းရပ်စ်မြန်မာနိုင်ငံမှာတော့ဝူဟန်ဗိုင်းရပ်စ်လို့ပြောနေပါတယ်။ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးသတင်းတွေထုတ်လွှင့်ပေးတဲ့အတွက်ကြောင့်မလို့ဒီသောရရှင်ကျေးဇူးတင်ကြောင်းရေးလာတာဖြစ်ပါတယ်။ဒီဗိုင်းရပ်စ်အသိပညာပေးဒီအမေရိကန်ပြည်သူစုမှရောက်ရှိနေတဲ့မြန်မာဆရာဝန်တယောက်နဲ့ဆက်သွယ်မေးမြန်းချက်နဲ့ပတ်သက်လို့သောရရှင်တွေရေးလာကြတာတွေကိုလည်းနောက်ပိုင်းမှာဆက်ပြီးပြောပြပေးသွားပါမယ်နော်။ဒီကမက်ဆန်ဂျာကနေပြီးရေးလာတဲ့တော်ရရှင်တွေထဲမှာတော့ကောင်းစမန်ဆိုတဲ့တော်ရရှင်က VOE ရေးတဲ့ VOE ကိုလိုက်တာမပေးဖြစ်တာပါသူကအောက်ကနေကြိုက်တယ်ဆိုပြီးလက်မလေးထောင်ပြတာကိုပြောတာပါသူအဲ့ခလုတ်လေးသာမနှိပ်ဖြစ်တာတဲ့ VOE ကိုအမြဲတမ်းနားထောင်ဖြစ်ပါတယ်ကျေးဇူးပါ VOE အဖွဲ့သားများတဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင် VOE အစီအစဉ်တွေကိုနေ့နားဆင်ရင်လည်းအောက်မှာရေးလာတဲ့တော်ရရှင်တွေထဲမှာနောက်တစ်ယောက်ကတော့ကျော်လင်းနိုင်ဆိုတဲ့တော်ရရှင်မှာသူကမြန်မာနိုင်ငံမှာထုတ်လွှင့်တဲ့မြန်မာအတန်ကဒီလိုသတင်းမှန်တွေကိုပြည်သူတွေကိုဘာလို့ချမပြတာလဲမြန်မာအတန်ကိုပြောပြပါတယ်ဟုတ်ကဲ့နားထောင်ကြည့်တဲ့သူတွေတိုင်းရိုက်ပြောစီချင်ပါရဲ့နော်ခါဖုံလာဟီဆိုတဲ့တော်ရရှင်သူနာမည်ကတော့ကျွန်မထွက်တာမှားနိုင်ပါတယ်အင်္ဂလိပ်လိုရေးထားပြီးတော့ဟိုအတန်ထွက်ရခက်တဲ့နာမည်မျိုးဖြစ်လို့ပါဒီတော်ရရှင်ကတော့သူရေးတဲ့အဓိကအကြောင်းအရာကတော့နိုင်ငံတကာသတင်းတွေအမြင်နာဆင်နေတဲ့တော်ရရှင်ဖြစ်ပါတယ်တဲ့ကျွန်တော်တို့ကိုအသိပေးလာပါတယ်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်ခုနကတော့ပြောသွားတယ်ကိုရိုနာဗိုင်းရပ်စ်ကိုရိုနာအဆုတ်ရောင်ယောဂါပိုးအနေအကြောင်းဟိုဒီမြန်မာဆရာဝန်တယောက်နဲ့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးခဲ့တာပေါ်မှာတော်ရရှင်တွေရေးလာကြတာကိုပြောပြချင်ပါတယ်ဒီဆက်သွယ်မေးမြန်းခန်းနဲ့ပတ်သက်ပြီးမတိရတော်ရရှင်တွေလည်းတည်သွားအောင်ပြောပြရမယ်ဆိုတော့ကမ္ဘာနိုင်ငံတော်တော်များများကိုကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကဆေးဝါးကုသမှုအပိုင်းမှာရောနည်းပညာအပိုင်းမှာပါမြန်မာနိုင်ငံမှာအားနည်းချက်ရှိတဲ့အတွက်တရုတ်နိုင်ငံနဲ့နေချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ဘယ်လောက်ရှိလဲဆိုတာကိုအမေရိကန်ပြည်အောင်စုညိုရမြို့က Week of Height ဆေးဝါးကုသမှုဌာနဒူဥက္ကဋ္ဌကူးစက်ရောဂါအထူးကဒေါက်တာဇေယာတက်ကိုကျမတို့ viewer ကမဲ့အင်ဂျင်ကဆက်တယ်ပြီးတော့မင်းညံထားတဲ့ဒီနေ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေကတော့မှတ်ချက်တွေကတော့အများကြီးပါတချို့ကလည်းဒီဘာသာရေးလိုက်စားရောဂါတွေမကူးဆက်ဘူးဆိုတာမျိုးဒီမြန်မာနိုင်ငံကကြံထူးလို့ဒီရောဂါမကူးဆက်သေးဘူးဆိုတာမျိုးတွေပါရေးလာကြတာတွေတွေ့ရပါတယ်အခုတော့လည်းမြန်မာနိုင်ငံမှာဒီရောဂါပိုးနဲ့တန်တရားရှိတဲ့လူနာတွေ့ထားရပြီလို့ဆိုထားပါတယ်နော်ဒီမှာသောရရှင် link ကိုကဒီသတင်းမျိုးမျှော်နေတာကြားပါပြီဘယ်သူများတင်မလဲလို့စောင့်မျှော်နေတာအခုလို့တင်ဆက်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်တဲ့နောက်ထပ်ကိုမိုးဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာခင်မရဲ့စစ်စေးရေးနည်းပညာတွေမရှိလို့ဘာမှမသိရတာပါတဲ့မြန်မာနိုင်ငံထဲမှာယောဂါရှာဖွေတွေ့ရှိမှုအစောင်းမှာတွေ့ရဘူးဆိုတာနဲ့ပတ်သက်ပြီးသူရေးလာတာဖြစ်ပါတယ်ပုံမြင်လေးကကောင်းလေးဆိုတဲ့သောရရှင်ကတော့
မြန်မာနိုင်ငံမှာဆိုကျွမ်းကျင်တဲ့ဒေါက်တာလည်းမရှိပါဘူးနိုင်ငံသားတွားကူဖို့ပတ်စံလည်းမရှိပါဘူးဒါကြောင့်ဆင်းရဲနှပါတဲ့သူတွေဖြစ်ခဲ့ရင်သေဖို့ပဲရှိပါတယ်နိုင်ငံအကြီးအကဲများကဲ့တင်မှအသက်ရှင်နိုင်ပါလိမ့်မယ်ကူညီပေးကြပါခင်ဗျာ
ပုံမြင်လေးကကောင်းလေးဆိုတဲ့တော်ရရှင်အမြင်ဖြစ်ပါတယ်။မင်းမင်းဝင်းဆိုတဲ့တော်ရရှင်ရေးလာတဲ့မှတ်ချက်ကတော့
ယောဂါတွေကတမျိုး၊ကလေးတွေကြောင်းရက်ရှည်လာတာကတမျိုးအမျိုးမျိုးနဲ့ဘာတွေမှန်းကိုမသိတော့ပါဘူး။ပညာရေးကလည်းရက်ရှည်ယူစရာမလိုဘဲနဲ့ကလေးတွေကိုနှိပ်စက်နေသေး။နေရဘူး။ယောဂါတွေကများနဲ့ဆရာမတွေလည်းတနာပါတယ်
။ဟုတ်ကဲ့ဒီမှာတော့ကိုနိုင်ဆိုတဲ့တော်ရရှင်ကဆရာကြီးခုလိုရှင်းပြပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဆိုပြီးတော့ဒေါက်တာဇေယာတက်ကိုကျေးဇူးတင်ကြောင်းပြောလာပါတယ်ရှင်။ ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးတွေထဲမှာဆိုရင်တော့ကျွန်တော်တို့အပတ်စဉ်နှစ်ကြိမ်ထုတ်လွှင့်ပေးတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်စနေတိုက်ရိုက်လေးလိုင်းအစီအစဉ်တို့မှာပါဝင်ဆွေးနွေးခြင်းနဲ့တော်ရရှင်နေစာရေးလာတာတွေတချို့ကအချိန်မလောက်တဲ့အတွက်ကြောင့်မလို့အားလုံးသိချပါမဖော်ပြပေးနိုင်ဖြစ်ပါတယ်အဲ့ဒီကစားတချို့ရန်ဖန်ရန်ကကျွန်မဒီမြန်မာပြည်ကပေးစာများအစီအစဉ်မှာဆက ချက်မှာ ICJ တရားသူကြီးတွေဆုံးဖြတ်ချက်ကညှတာမှုရှိလားနောက်ပြီးတော့ရိုဟင်ဂျာတွေပေါ်မှာလူမျိုးတွန်းအောင်ရှင်းလင်းမှုရည်ရွယ်ခဲ့တယ်ဆိုတဲ့ဆွေးဆွေးခြင်းနဲ့ကမ်ဘီယာနိုင်ငံကတရားလိုလို့ဆွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုလီတကျော်ဖြစ်ခဲ့ရတဲ့ဒီအမှုကြောင့်မြန်မာနိုင်ငံရဲ့နိုင်ငံရေးလူ့အခွင့်အရေးပေါ်မှာဘလို့အကျိုးဆက်တွေညှော်လင့်နိုင်လဲဆိုတာမှာသောရရှင်နေပြန်ပြောဆွေးနွေးလာတဲ့အချိန်မှာတော့သောရရှင်ဥတင်ငွေက
မြန်မာနိုင်ငံကလှုပ်လိုက်လို့ရှင်ဆဲကရှေ့ကပြေးပြီးတော့မြင်းကနောက်ကလိုက်တယ်လို့လှုပ်နေတာပါတဲ့ရခိုင်အရေးခင်ဖြစ်တဲ့အချိန်မှာပြည်ပကအဝေမခံပဲလူအခွင့်ရေးချိုးဖောက်မှုတွေမရှိဘူးဆိုပြီးတော့ကော်မရှင်အမျိုးမျိုးဖွဲ့စစ်လာတာနောက်တော့နိုင်ငံခြားသတင်းဌာနတွေကဖော်ပြချက်တွေကိုတော့မှငင်ခဲ့ပြီးနောက်ဆုံးကော်မရှင်ကြားမှာစစ်ရာဇဝမှုတွေကျူးလွန်မှုတွေရှိတယ်ဆိုတာပေါ်လာတယ်လို့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုခံရမှဝန်ခံပါတယ်တဲ့ဒါပေမဲ့လူမျိုးတုံးတပ်ဖြတ်မှုမရှိဘူးလို့တင်ပြရှင်းလင်းခဲ့ပါတယ်ဒီတော့နိုင်ငံတကာကယုံကြည်မှုဘလောက်ရှိမလဲဆိုတာသိနိုင်ပါတယ်တဲ့ဒီနေရာမှာလူမျိုးတုံးအစုအဖွဲ့တစ်ခုကိုတပ်ဖြတ်တာတခုလည်းမဟုတ်ပဲလူအစုအဖွဲ့တစ်ခုကိုပညာရေး၊ကျန်းမာရေးလွတ်လပ်စွာအသက်မွေးမြူခွင့်ရက်တီခွင့်တွေကိုပိတ်ဆို့ထားရင်လဲလူမျိုးတုံးအမှုထဲပါတယ်လို့ကြားဖူးပါတယ်တဲ့ဒါကြောင့်ဂမ်ဘီယာရှေ့နေတွေကစစ်တွေအောင်မင်္ဂလာရက်ကွက်ကိုဥပမာပေးပြီးတော့ ICJ မှာတင်ပြခဲ့တာတွေ့ရမှာပါတဲ့လူမျိုးတုံးမဟုတ်ဘူးဆိုရင်ဒါကိုလည်းရှင်းရမယ်လို့ထင်ပါတယ်ဒီတော့ ICJ မှာတရားစွဲခံရတဲ့အတွက်နိုင်ငံရဲ့ဂုဏ်သိက္ခာကျဆင်းပါတယ်စစ်ဖက်အရက်ဖက်ပိုးပြီးတော့စီယုံလာနိုင်ပါတယ်။နိုင်ငံတကာဆက်ဆံရေးမှာအခက်အခဲတွေတွေ့လာနိုင်တယ်လို့ထင်မြင်ယူဆမိပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
။ဒါကတော့ဥတင်ငွေဒီအကြောင်းအရာနဲ့ပတ်သက်ပြီးပြန်ဆွေးနွေးလာတာပါ။မိတ်ချီလာကဥစိန်မောင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးပြန်ပြီးဆွေးနွေးလာတာရှိပါတယ်။စနေညတိုင်းရဲ့လေလိုင်းအစီအစဉ်မှာမဖော်ပြပေးနိုင်လိုက်လို့အခုဖော်ပြပေးခြင်းပါတယ်
။ဂမ်ဘီယာကမြန်မာနိုင်ငံကိုရိုဟင်ဂျာတွေအပေါ်လူမျိုးရောအောင်ရှင်းလင်းဖို့ရည်ရွယ်ပြီးတော့တိုက်ခိုက်တယ်လို့ဆွဆွဲခဲ့တယ်။ ICJ ကကြားနာခဲ့တယ်မြန်မာနိုင်ငံကလူမျိုးရောအောင်ရှင်းလင်းတဲ့ရည်ရွယ်ချက်မရှိကြောင်းညင်းခဲ့တယ်။လူအခွင့်အရေးပြဿနာနဲ့ပတ်သက်လို့ထိုက်တဲ့တလောက်ဝန်ခံခဲ့ရတယ်။လူမျိုးရောရှင်းလင်းဖို့ရည်ရွယ်ချက်ရှိကြောင်းဆွဆွဲချက်မှအပလူအခွင့်အရေးဆိုင်ရာပြဿနာမှာဆွဆွဲတင်ပြချက်တွေနဲ့မြန်မာနိုင်ငံရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့စစ်ဆေးတွေ့ရှိချက်တွေတူညီတဲ့သဘောရှိတယ်တဲ့။ဒါကြောင့်မိုးချိုပြစ်မှားကိုထမ်းလန့်နဲ့ကာလို့မရတော့ဘူး။အဲ့ဒီတော့ ICJ ရဲ့ဆုံးဖြတ်တောင်းဆိုချက်၄ရပ်ချမှတ်ခံရတယ်လို့ဆိုရတော့မယ်တဲ့။အမှန်တရားကိုဖုံးကွယ်လို့မရဘူး။ဒါကြောင့် ICJ ရဲ့ဆုံးဖြတ်ချက်၄ရဟာမှန်လိမ့်မယ်။တရားမျှတမှုရှိမယ်လို့ဆိုရလိမ့်မယ်တဲ့။မြန်မာနိုင်ငံဟာ ICJ မှာဆွဆွဲချက်တွေကိုတွားရောက်ခြေပဖြေရှင်းရကြတဲ့ကတိတ်ခါကြားခဲ့ရပြီးနိုင်ငံတကာရဲ့မယုံကြည်တဲ့အကြီးနဲ့ကြီးချင်းခံရလို့နှစ်နာခဲ့ရပြီးမြန်မာနိုင်ငံဟာလှုပ်ခွင့်ရင်ဖောက်ဖျက်ကျူးလွန်နေလို့သတ်မှတ်ခံလိုက်ရပြီးတဲ့။ဒါဟာနိုင်ငံအတွက်တော့ကြီးမားသောနှစ်နာဆုံးရှုံးမှုပါ။ICJ ရဲ့ကြားဖြတ်ဆုံးဖြတ်ချက်ကြောင့်နိုင်ငံအတွက်ရိုဟင်ဂျာအရေးရှေ့ဆက်လောက်ရမယ့်အလုပ်တွေအခက်အခဲနဲ့ကြုံရတော့မယ်။ရိုဟင်ဂျာကအပေါ်စီနဲ့တောင်းဆိုမှုတွေကိုရင်ဆိုင်ရတော့မယ်။စစ်တပ်ကိုထိန်းရကန်ရမယ့်အခြေအနေတွေရောက်တော့မယ်။မှားမိတဲ့ဝန်တာခါစီလို့သာခံရတော့မယ်။ကောင်းကျိုးကတော့မိမိရဲ့အင်အားအာဏာအရှင်အဝါတွေကိုမစင်စားမစင်ချင်းလက်လွတ်စပယ်သုံးနေတဲ့စစ်တပ်ကိုငါတို့ထင်တိုင်းလှုပ်လို့မရတော့ပါလားလို့အသိတရားရပြီးတော့စင်ချင်းသွားနိုင်မယ့်အကျိုးရတော့မယ်လို့ဆိုရလိမ့်မယ်ခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်။
ဒါကတော့မြန်မာအမှု ICJ ဆုံးဖြတ်ခြင်းနဲ့အကျိုးဆက်ဆိုပြီးတော့ ICJ ရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံပေါ်မှာဘလို့ရိုက်ခတ်မှုတွေရှိလဲဆိုတဲ့အကြောင်းအရာကိုစနေညတိုင်းရဲ့လေလိုင်းစီစဉ်မှာဆွေးနွေးသွားတာတော်ရရှင်နေပါဝင်ပြီးတော့ဆွေးနွေးလာကြတာဖြစ်ပါလိမ့်မယ်။မြန်မာပြည်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွင်းကြုံနေရတဲ့အဖြစ်ပြက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပေးဖို့မယ်ဆိုရင် bami@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုမြန်မာတိဖြစ်တော်ရရှင်တွေအတွက်ဒီချင်းလေးတို့မေတ္တာတိလက်ဆောင်ပေးကြပါရနော်။ဒီတစ်ပတ်တော့ဗန်နီဖြိုးတီဆိုတာရဲ့လမ်းခွဲပုံမြင်ဆိုတဲ့တချင်းလေးနဲ့ဖြောပြပေးချင်တာပါ။ဗီဒီယိုချစ်တော်ရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါဦးနော
်။เจมส่งเอาลิงแห่งญาลิฤนายฤโกเมโลฟงฤเปียวเกเรเดคิซิงซิงญาจองพี่อ้อมมาจาคินอภิยองเต็งฤเงจีเนยินตุมาเยนากุจนอลีกุญาฤเยบูเรลังควยาเมนียาวนาเล่งเมงาลิตเกบามะเทนจามีเกChange a da da yours and jewelry Kit down can down if dead down can Lending a ne Fenching can le Kukurong a lo Weigen ya mi me A dong yimba Yen chen la bumya Doni yao guba ha A dong yimba
ဗန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမျိုးဆိုတဲ့သတင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းပြစာတွေနဲ့ဒီသတင်းတောင်းလာတွေကိုတင်းနှွေတွေနေညပိုင်းနဲ့တင်းနှင်လာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျွန်မတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးချွင်းလန်းချမ်းမြေ့ကြပါစေ
။
မေးသနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနက်ခင်းမှလည်းနောက်တစ်ချိန်နှာစင်နိုင်ပါမယ်